မနက်ဖြန်ဟာကမ္ဘာဒုက္ခသည်များနေပါမြန်မာနိုင်ငံဟာလည်းကမ္ဘာပေါ်မှာဒုက္ခသည်အများဆုံးထွက်ပြေးရတဲ့နိုင်ငံတွေထဲမှတစ်ခုအပါအဝင်ဖြစ်ပါတယ်အထူးသဖြင့်တိုင်းရင်းသားဒေသတွေမှာဖြစ်ပွားနေတဲ့လက်နက်ကိုင်ပဋိပက္ခတွေနဲ့ရခိုင်ပြည်နယ်မှာပြီးခဲ့တဲ့2018ခုနှစ်ကဖြစ်ပွားခဲ့တဲ့အကြမ်းဖက်ပဋိပက္ခတွေနောက်ပိုင်းအင်းနီချင်းနိုင်ငံတွေကိုထွက်ပြေးရတဲ့ဒုက္ခသည်တွေတိမ့်နေချီရှိနေတာပါဒီဒုက္ခသည်တွေနေရပြန်နိုင်ရေးအလားအလာဘယ်လိုရှိနေပါပြီလဲဒုက္ခသည်များဆိုင်ရာကုလသမဂ္ဂမဟာမင်းကြီးရုံး UNHCR ရဲ့အာရှဒေသဆိုင်ရာပြောခွင့်ရကာရိုလင်းကလကူမခင်ဖြူတွေကဆက်သွဲမေးမြန်းထားပါတယ်ရှင
်မြန်မာနိုင်ငံအတွင်းပြိပက္ခတွေကြောင့်အိမ်နီးချင်းနိုင်ငံတွေမှာထွက်ပြေးခိုလုံနေကြရတဲ့ဒုက္ခသည်တွေတိမ့်နေချေရှိပါတယ်မြန်မာအစိုးရအနေနဲ့ကုလသမဂ္ဂအပါအဝင်နိုင်ငံတကာအဖွဲ့အစည်းတွေနဲ့ပူးပေါင်းပြီးတော့ဒီဒုက္ခသည်တွေနေရပြန်နိုင်ရေးဆောင်ရွက်နေတာတွေလည်းရှိပါတယ်ဆိုတော့လက်ရှိမှာဒီဒုက္ခသည်တွေနေရပြန်ဖို့အလားအလာကနီးလာပါပြီလားဘယ်လိုများသုံးသပ်မိပါလဲရှင်
Well, UNHCR always hopes in refugee and displacement situations that eventually people caught up in violence and war and crisis.
ဆပွဲတွေပဋိပက္ခတွေအကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆွန့်ခွာထွက်ပြေးရသူတွေနဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့တော့သူတို့တွေနေရက်ကိုဘေးကင်းလုံခြုံပြီးအမြန်ဆုံးပြန်နိုင်မှုအတွက်ကျမတို့ UNHCR အနေနဲ့အမြဲတမ်းကြိုးပမ်းဆောင်ရွက်နေတာပါ။ဖြစ်ရပ်တွေကတော့တစ်ခုနဲ့တစ်ခုမတူပါဘူး။အကြမ်းဖက်မှုတွေကြောင့်အိုးအိမ်ဆွန့်ခွာလာသူတွေကသူတို့နေရက်ပြောင်းတဲ့အခါဘေးကင်းလုံခြုံမှုရှိပါမလား။အာဏာပိုင်တွေကသူတို့ကိုနောက်တစ်ချိန်ဖမ်းဆီးနှိပ်စက်ညှဉ်းပန်းတာခံရမလားဆိုတဲ့စိုးရိမ်မှုတွေရှိပါတယ်။ဒါကပဋိပက္ခတွေဒုက္ခသည်နေရပြန်ရေးအခြေအနေတွေနဲ့ပတ်သက်လာရင်အမြဲတမ်းထည့်သွင်းစဉ်းစားရတဲ့အချက်ပါဖြစ်ရအတော်များများကတော့နိုင်ငံရေးအကျက်အတဲတွေကြောင့်ပေါ်ပေါက်လာတဲ့ပြဿနာတွေပါ
ဟုတ်ကဲ့ဒီဒုက္ခသည်တွေနေရပြန်နိုင်ရေးနဲ့ပတ်သက်ပြီးတော့အဓိကစိုးရိမ်ချက်ကဘာဖြစ်ပါမလဲရှင
် Well, if you talk to Rohingya refugees, the most important thing for people is that they can go back with their rights.
ရိုဟင်ဂျာဒုက္ခသည်တွေနဲ့ပတ်သက်လာရင်တော့အဓိကကသူတို့တွေနေရက်ကိုဘေးကင်းလုံခြုံစွာပြန်ခွင့်ရဖို့နဲ့သူတို့ဘယ်သူဘယ်ဝါဖြစ်တယ်ဆိုတာကိုအတိအမှတ်ပြုခံရဖို့ပါလွတ်လပ်စွာသွားလာခွင့်ပညာသင်ကြားခွင့်နဲ့စီကူတာခွင့်တွေအကန့်အသတ်မထားဘဲရဖို့ပါပဋိပက္ခတွေအတွင်းနေရင်တွေမိရှုဖြစ်စီရခံရပေမဲ့သူတို့အရက်ကိုပဲသူတို့ပြန်ခြင်းကြတာပါဒုက္ခသည်စခန်းလိုတနေရာမှာစခန်းသွင်းပြီးနေရတာမျိုးကိုတော့မလိုချင်ကြပါဘူးလူကုန်တိတ်ခါရှိရှိဘေးကင်းလုံခြုံမှုရှိစွာနဲ့ပြန်ခြင်းကြတာပါ
ထိုင်းမြန်မာနယ်စပ်မှာလည်းဒုက္ခသည်တွေတိမ့်နေချီပြီးတော့ရှိပါတယ်ဒီဒုက္ခသည်တွေနဲ့ပတ်သက်လို့ရောသူတို့တွေနေရပြန်နိုင်ဖို့ဆောင်ရွက်နေတာတွေရှိပါလားအခြေအနေကဘယ်လိုပါလဲရှင
် They're not actively promoting return to Myanmar for this population group however
ဒီဒုက္ခသည်တွေနေရပြန်ဖို့ကိုတော့ကျမတို့ကဖိအားပေးတွန်းအားပေးတာမျိုးတော့မရှိပါဘူး။ဒါပေမဲ့ဒုက္ခသည်တွေကိုယ်တိုင်ကကိုယ်သဘောဆန္ဒနဲ့ကိုယ်နေရပြန်နေတဲ့ဆိုရင်တော့ကျမတို့ကူညီဆောင်ရွက်ပေးပါတယ်။ဒီဇွန်လအစမှာကိုပဲကိုယ်သဘောနဲ့ကိုယ်ပြန်နေကြတဲ့ဒုက္ခသည်တချို့ရှိနေတယ်လို့ကျမတို့သိထားပါတယ်။ဒီဒုက္ခသည်တွေဟာထိုင်းမြန်မာနယ်စပ်မှာဆယ်စုနှစ်တွေနဲ့ချီနေထိုင်ကြသူတွေပါ။နေရပြန်သူကတော့အနည်းချင်းသာရှိပါသေးတယ်။သူတို့တွေနေရပြန်ဖို့စိတ်ချရတဲ့အနေအထားမရှိသေးဘူးလို့ခံစားရသူတွေကများပါတယ်။ဒီလိုဆိုတော့ဒါကအချိန်ယူလို့ဆောင်ရမယ့်ကိစ္စဖြစ်နေပါတယ်
။ဟုတ်ကဲ့ဒီဒုက္ခသည်တွေနေရပြန်ဖို့အတွက် UNHCR အနေနဲ့တွန်းအားမပေးဘူးဆိုတာကဒီပြည်တွင်းမှာစစ်ပွဲတွေဆက်ပြီးတော့ဖြစ်နေလို့လား။ဒါမှမဟုတ်ရင်ဒီဆိုးရအာဏာပိုင်တွေဘက်ကဒုက္ခသည်တွေကိုကြိုးစားလက်ခံတာမျိုးမရှိလို့လား။ဘာကြောင့်မှလဲရှင
် will mean that when refugees return that they will do so in safety and security
ဒုက္ခသည်တွေကိုပြန်လည်ခံနိုင်တဲ့နိုင်ငံအနေနဲ့ဒုက္ခသည်တွေရဲ့လုံခြုံရေးနဲ့ဘေးကင်းလုံခြုံမှုကိုအမှခံနိုင်တဲ့အခြေအနေမျိုးဖြစ်မှဒုက္ခသည်တွေနေရာပြန်သင့်တယ်လို့ကျမတို့ယုံကြည်ထားပါတယ်ရှင်ဒါမှသာသူတို့နေရာပြန်ရတာရေရှည်ဖြစ်ပါလိမ့်မယ်လက်ရှိမြန်မာနိုင်ငံရဲ့အခြေအနေကတော့ဒုက္ခသည်တွေအတွက်စိတ်ချရတဲ့အခြေအနေမဟုတ်သေးပါဘူးဒါကြောင့်ဒုက္ခသည်တူးချင်းစီကပဲသူတို့သဘောဆန္ဒနဲ့သူတို့ပြန်ကျင်နေဆိုရင်ပြန်နိုင်ပါတယ်ကျမတို့ UNHCR အနေနဲ့ကတော့လက်ရှိအခြေအနေမှာဒီဒုက္ခသည်တွေနေရပြန်ဖို့အတွက်ဖိအားပေးတာတွန်းအားပေးတာမျိုးတော့မလုပ်ပါဘူးရှင
်ဒုက္ခသည်တွေနေရပြန်နိုင်ရေးဆောင်ရွက်မှုတွေမှာမြန်မာဆိုရရပူပေါင်းဆောင်ရွက်မှုတွေကရောဘယ်လိုရှိပါလဲ
We would urge the Myanmar authorities to act on their words they have said they are ready to accept
မြမဆိုးရအနေနဲ့သူတို့ပြောတဲ့စကားတိုင်းလိုက်ပါလှုပ်ဆောင်ဖို့ကျမတို့ကတော့တိုက်တွန်းနေတာရှိပါတယ်။ဒုက္ခသည်တွေကိုပြန်လဲခံဖို့အစဉ်အသင်းဖြစ်နေပြီးဒုက္ခသည်တွေအတွက်လုံခြုံစိတ်ချရတဲ့အခြေအနေရှိနေပါပြီလို့သူတို့ကတော့ပြောပါတယ်။ဒါပေမဲ့တကယ်လက်တွေ့မှာဒီလိုအခြေအနေမျိုးရှိနေတာကိုတော့ကျမတို့သိမတွေ့ရပါဘူး။ဒါကြောင့်သူတို့ပေးတဲ့ကတိတွေအတိုင်းလိုက်ပါဆောင်ရွက်ဖို့တိုက်တွန်းချင်ပါတယ်။ ရခိုင်အကြံပေးကော်မရှင်အကြံပြုထားသလိုရိုဟင်ဂျာဒုက္ခသည်တွေဘေးကင်းလုံခြုံမှုရှိစွာလူကုန်သိက္ခာနှင့်အညီအနရပြန်နိုင်အောင်ဆောင်ရွက်ပေးရပါလိမ့်မယ်။ဒီအတွက်တချို့အရေးတကြီးမဖြစ်မနေကင်တွယ်ရမယ့်ကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းရပါလိမ့်မယ်။အပြောနဲ့အလုံညီအောင်ဆောင်ရွက်ဖို့တော့အဓိကတိုက်တွန်းချင်ပါတယ်။